အခုကမ္ဘာမြန်မာနိုင်ငံကြီးလက်ဒေတာတွေမှာခိုင်နှွားတွေရှားပါလာနေပါတယ်မြန်မာနိုင်ငံလေယာဆိုက်ပျိုးရေးလုပ်ငန်းဟာလေအကြီးအကျယ်ကိုထိခိုက်နေရတာပါဒါပြင်ခိုင်နှွားတွေနေရာမှာအစားထိုးလို့ရတဲ့လေယာသုံးထွန်းဆက်ပစ္စည်းတွေအတွက်လောင်စာစီဆေးကလည်းတိတ်ကိုကြီးနေတာကြောင့်မသုံးနိုင်ကြတော့ပါဘူးဒီမြန်မာလေယာခန္ဓာကျုံနေရတဲ့ဒီအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကစူးစီးပြီးတင်ပြပေးမှာပ
ါလေယာဆိုက်ပျိုးရေးလုပ်ငန်းမှာအဓိကဖြစ်တဲ့ခိုင်နှွားတွေရှားပါလာတဲ့အချက်တစ်ခုကတော့တောင်သူလယ်သမားတွေကိုယ်တိုင်ကဆင်းရဲလာကြတဲ့အတွက်ကြောင့်ဖြစ်တယ်လို့မကွေးတိုင်းအတွင်းကတောင်သူတအူးကပြောပါတယ်
။ခိုင်မတွေကလူတွေအလုပ်ကမရှိစားတဲ့အောက်ကံရှိတော့နှမတွေပဲရောင်းစားတော့လေ။နှမတွေနဲ့ထက်ခိုင်နေလို့ခိုင်နှမအရှင်းလုံးနှမကြီးရဲ့တွေ့ခိုင်နေလို့ခိုင်ပေါ့။တွေ့နှွားချင်းနဲ့ရှိတဲ့လူတိတ်ရှိတော့။ဒေသန်သေးတွေကြတော့လေကိုယ်တော့ဒီသေးသေးကြတော့မတုံနိုင်နေတော့ဘူးလေ။သူတို့ကတော့လေဒီသေးသေးနဲ့သူတို့တောင်းနေဟန်နေကြတောင်းပြောလည်းမထွန်းနိုင်တဲ့အခါကျတော့သူတို့တည်းလည်းထိုးထားရတယ်။ဒီလိုဒီက2000ပဲ3000ပဲမထွန်းနေတော့ဘူးလေ။တော့ခါတိုင်းဟိုးရွာကြီးဆိုဟိုးနိုင်တကယ်နဲ့လူကျဲကြနိုင်နေလေ။ဟိုလှမ်းသွားရှိတဲ့လူတွေလည်းမရှိကြတော့လေ။ခုကြတော့အဲ့လိုမကျဲနိုင်တော့ဘူး
။အရင်ကဆိုရင်တောင်သူတွေဟာပုံမှန်စိုက်ပျိုးရပြီးပြီးဆုံးရင်နွားစာအတွက်ထပ်မံစိုက်ပျိုးကြတာပြီးလောက်ကြပြီမဲ့။အခုနောက်ပိုင်းကျတော့အဲ့ဒီလိုစိုက်ပျိုးတာမရှိတဲ့အတွက်ကြောင့်နွားစာတွေလည်းရှားပါပြီးဈေးကြီးနေတယ်လို့သိရပါတယ်။တချို့ဒေသတွေမှာဆိုရင်အထူးသဖြင့်မြေလက်ဒေသတွေမှာအရင်ကလိုနွားတချင်းခေါ်နွားနှစ်ကောင်မရှိကြတော့ဘဲတကောင်းစီပိုင်တဲ့နွားပိုင်ရှင်အချင်းချင်းတချင်းပြည့်အောင်တွဲဖက်ခိုင်းနေကြရတယ်လို့မကွေးတိုင်းနမောက်မြို့နယ်မှာချင်းလက်ဒေသဖုံပြိုရေးလုပ်ကိုင်နေသူတူကပြောပါတယ်
။အာချားတော့ဘောကခိုင်းနေဆိုလည်းအဖြစ်ဒီပေါ့လေ။ဟိုတကောင်းကိုတကောင်းနဲ့တွဲလုံနေရတာပဲလေ။အချင်းလုံးမရှိတဲ့ဆိုကြတော့ငါးမှာတကောင်းလည်းရှိတယ်မင်းတကောင်းရှိဆိုလက်လက်ခိုင်းနေရတာပေါ့အဲ့လိုပေါ့တကောင်းကြီးရင်တကောင်းကြီးရဲ့လေပေါင်းတက်ပြီးတော့ခိုင်းရတာပဲများတယ်ကျုပ်တော်တော့နှစ်တိုင်းကျုပ်တော်ပေါ့လေနော်ခိုင်းတော့လို့ခုနပြောလို့ပဲဟုတ်အဲတော့ရှားလာပဲဟုတ်တယ်လဲရတော့ဟုတ်တယ်သိတော့သွားလာမရှိတော့ဘူ
းဒါအပြင်သက်ဆိုင်ရာတီမွေးကုဌာနကဒေသဆိုင်ရာအကြီးအကဲတချို့ ਨੇ ဒေသအာဏာပိုင်တွေအဂတိလိုက်စားပြီးခိုင်းနွားတွေကိုဟင်းစားနွားခေါ်အသားစားနွားအဖြစ်အလွဲတကူခွင့်ပြုထုတ်ပေးတာကလည်းနွားမောင်ကိုလုပ်ငန်းကိုအားပေးရရောက်နေတယ်လို့သကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။အဲဒီလိုအခြေအနေတွေကြောင့်နွားမောင်ကိုသမားတွေကနေသက်ဒေသကိုကားကြီးတွေနဲ့ခိုင်းနွားတွေအများအပြားကိုတင်ဖို့ရောင်းချနေတာတားဆီးပေးဖို့တိုင်းဒေသကြီးလွတ်တော်ကိုသူ့အနေနဲ့တင်ပြခဲ့ဘူးတယ်လို့လည်းပြောပါတယ်
အဲ့နွားရီဝင်ခွက်နေရောင်းချခွက်နေဥပဒေတက်ထားလိုက်တဲ့ခါကျတော့အဲ့ဒီဥပဒေနဲ့အညီမဟုတ်ပဲနဲ့အဲ့ဒီဥပဒေကိုအကြောင်းပြပြီးတော့နွားမောင်ကိုဈေးခွက်တည်းအများကြီးဖြစ်တော့နွားတစ်ကောင်ကတာမန်9သိန်း10သိန်းတော့30လောက်ထိမကြားဘူးတဲ့ဈေးကြီးပေါ့သူပေးတဲ့ဈေးကြီးကမြင့်တော့ပြီးတော့ချောပြီဆိုတဲ့ကောင်းပြီဆိုတဲ့နွားတွေကသူကဈေးကြီးပြီးပြီးတော့ဝယ်တာပေါ့နွားဝယ်တဲ့လူကြီးကအပြိုင်ဆိုင်ဝယ်တယ်ဒေတာမှပေါက်တဲ့ဈေးချက်ပို့ပြီးတော့များပြီးတော့ဝယ်တောင်သူတွေကအရှောင်းရတယ်တချို့ရောင်းပြီးတော့ထွန်ဆက်တည်ဝယ်ကြထွန်ဆက်ကအကျွေးဝယ်လို့ရတယ်လူတွေအရစ်ကြတယ်နွားဆိုရင်လည်းနောက်တစ်ချိန်မှာအယုတ်ရေးကြည့်ရတော့မယ်ဆိုမှအဲ့လိုအခြေအနေရှိတယ
်ခိုင်နွားတွေရှားပါရတဲ့အကြောင်းရင်းနဲ့မှာလဲထွန်ဆက်တွေကိုအစားထိုးလာကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့အခုလိုလောင်စာစီဈေးတွေထိုးတက်သွားတဲ့အခါမှာတော့လဲရာသုံးထွန်ဆက်တွေကိုမသုံးနိုင်ခိုင်နွားတွေကလည်းရှားပါလာတဲ့အတွေ့တောင်သူလယ်သမားတွေမှာမကြခင်စတင်တော့မဲ့စိုက်ပျိုးရသည့်အမိထွန်ရက်နိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့သိရပါတယ်ခင်ဗျာ